မြန်မာနိုင်ငံမှာငြိမ်းချမ်းချမ်းနဲ့ယဉ်ကျေးစေကြပြီးဒီမိုကရေစီလမ်းကြောင်းကိုပြန်ဖော်ဆောင်ဖို့ဥရောပသမဂ EU ကကုလသမဂ္ဂမှာတိုက်တွန်းလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဆောင်ရွက်ချက်တွေကို EU ကဆက်လက်ထောက်ခံမယ်လို့လည်းဆိုပါတယ်။ညော့မြို့ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီရဲ့လူခွင့်ရေးဆိုင်ရာကိစ္စရပ်များဆွေးနွေးရမှာ EU သံမကြီး Stavros Lambridimidis ကအောက်တိုဘာလ22ရက်နေ့မှာခုလိုပြောလိုက်တာပါ။တိုင်းပြည်တော်လောမှာမြန်မာစစ်တပ်ကစနစ်တကျအင်အားသုံးအကြမ်းဖက်နိုင်ရာတွေကိုအဆုံးသတ်ဖို့လဲ EU ကတောင်းဆိုလိုက်ပါတယ်။ဒီလိုကိစ္စတွေနဲ့ပတ်သက်လို့နိုင်ငံတကာရာဇဝတ်မှုတရားရုံး ICC နဲ့မြန်မာနိုင်ငံဆိုင်ရာအကူအညီကစုံစမ်းစစ်ဆေးရေးအဖွဲ့တို့ရဲ့ဆောင်ရွက်ချက်တွေကိုချီးကျူးလိုက်ပြီးတာဝန်ခံမှုရှိရေးနီးနာရန်ရာတွေကို EU ကဆက်လက်ထောက်ခံမယ်လို့ပြောကြားလိုက်ပါတယ်။လောကသူတွေစီကိုကြဲကြဲပြတ်ပြတ်အပြေးဝလုံခြုံစိတ်ချအဟံအတမရှိလူသားချင်းစာနာထောက်ထားရေးအကူအညီပေးနိုင်ဖို့လဲစစ်ကောင်စီကို EU ကတောင်းဆိုလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေနဲ့အခြားလူနည်းစုတွေရဲ့လူခွင့်ရေးဆိုင်ရာနှစ်စဉ်ဆုံးဖြတ်ချက်ကိုလည်းမိဖက်ဖွဲ့စည်းဖြစ်တဲ့အစ္စလာမ်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့အစည်း OIC နဲ့တင်ပြမယ်လို့ EU ရဲ့ထုတ်ပြန်ချက်မှာတမ်းမှကြီးကဆိုထားပါတယ်ခင်ဗျာ။